ကိုပါကြီးရဲ့အလောင်းကိုအခုဒီ24နာရီအတွင်းမှာတကြိုးဖို့ဆိုပြီးတော့အာနာပိုင်တွေကစာထုတ်ပြန်တယ်လို့သိရလို့ပါဆရာ
။ဟုတ်တယ်ဟုတ်တယ်။အမိန်အမှတ်1မြင်းဆောင်2014ဆိုပြီးတော့မော်လ်မြိုင်စီဝင်တာရေးပွဲရလေးရောထုတ်တာပါ
။ဟုတ်ကဲ့။ဟိုဘာကြောင့်တို့ဒီ24နာရီအတွင်းမှာတကြိုးဖို့အခုလို့အမိန်စာထုတ်တယ်လို့ဆရာသိရပါလဲရှင
့်။အမိန်ကြော်ညာစာ9နာရီလောက်ကိုရင်ွယ်ရုံရောက်လာတယ်။အဲ့တော့ရောက်လာပြီးတော့ရင်ခွဲစစ်ဆေးမှုပြီးဆုံးတဲ့အချိန်ကနေဆိုတော့ဟိုဘဲချင်းဆိုတာကိုတိတိကျတော့မစိုးထားဘူးပေါ့နော်အဲ့တော့ရင်ခွဲစစ်ဆေးမှုကမနေ့ကပြီးသွားပြီဖြစ်တဲ့အခါကျတော့မနေ့ကနေတွဲ24နာရီမှစဉ်ကျူဖို့တို့ပြောတာဆိုတော့အဒီဖေကမကွဲပြားဘူးဗျာဘေးအားကြီးညွန်းနေဆိုတာလည်းမပေါ်ကမ်းမလို့မရဘူးတိုင်းကန်ချင်းကြီးလည်းဒါကိုစဉ်ကျူမှာပါဒါဒီကြပုံစံနဲ့ညှင်းချလိုက်ပြီဆိုတာဘာမှမမသိဘူးအဲ့ဒီဥစ္စာကအရင်နေတော့အလောင်းနေမှာဒီလိုမှမရှိခဲ့ပဲအခုအမိတ်အမတ်တင်းမြင်းဆောင်2014ဆိုတော့ဒါပထမဆုံးအချိန်ကိုပါကြီးရဲ့ရုပ်ကလပ်ကိစ္စမလို့ထုတ်ဆင်းတဲ့အမိန့်စာဖြစ်တယ်အဲ့ဒါပါ
ဟုတ်ကဲ့ဟိုအာနာပိုင်တွေဘက်ကဘလို့အကြောင်းပြပါလဲဆရာတစုံတစ်ခုအကြောင်းပြချက်မရှိဘူးလားရှင
့်ဆရာဝန်ကြီးတွေပြည်နေဆရာဝန်ကြီးတွေကကျွန်တော်တို့နဲ့ဆွေးနွေးတဲ့အခါမှာမော်လမြိုင်ရင်ခွဲရုံမှာရေခဲတိုက်မရှိလို့ပါဆိုပြီးတော့ပြောတယ်။ကဲဒီနေအဆင့်ဆေးဝန်ကြီးမှာရေခဲတိုက်မရှိဘူးဆိုတာတော့ဗျာပြည်သူတွေရဲ့ကြမ်းမာရေးအတွက်တော်တော်ကိုလိုအပ်ချက်တွေဖြစ်နေပြီလို့ပဲပြောရမှာပဲ။ရေခဲတိုက်လေးတစ်ခုတောင်မလုပ်နိုင်ဘူးဆိုတော့ကဲဘူးလား။တော့ဒါပြည်နေဆရာဝန်ကြီးကိုယ်တိုင်ပြည်နေကြမ်းမာရေးဦးစီးမှုကိုယ်တိုင်ပြောတဲ့စကားကျွန်တော်တို့နဲ့ဆွေးနွေးတဲ့အချိန်မှာဆေးဝန်အုပ်ကြီးလည်းပါတယ်၊မူရင်းဆရာဝန်ကြီးလည်းပါတယ်။ပြည်နေအဆင့်တိုင်းဆေးဝန်ကြီးမှာပြည်နယ်ဆေးဝန်ကြီးမှာရေခဲတိုက်မရှိဘူးဆိုတာဒါလေလောက်ကိုလောက်ရမယ်ဒီစားမလုပ်ပဲနဲ့ပြည်သူ့ကျမကြီးဘက်ကိုလေရင်းထားတယ်ဆိုတာပေါ်သွားတာပေါ့ဗျာ။တော့ကျမကြီးနဲ့ပတ်သက်တဲ့ဘတ်ဂျက်ရမုံငွေဘယ်လောက်နေနေလဲဆိုတာပေါ်နေပြီပဲ
။ဟုတ်ကဲ့မသနာရောဆရာဒီလိုအမိန့်စာထုတ်တဲ့ပုံမှာဘာများပြောတာရှိပါလဲရှင
့်။အဲကျွန်တော်တို့ကလည်းငကိုရဲကဒါဟိုမြုံတန်တင်းကျူကိုစုပ်ပြတ်တာပြီးသားဖြစ်ပါတယ်။အဲဒါကိုရန်ကုန်ဒေသကြီးမှာအနောက်အချက်ပြီးနေတဲ့ကိစ္စတွေကိုအာဏာပိုင်တွေကတာဝန်ယူဖြေရှင်းပေးခြင်းမရှိသေးနဲ့เนาะကြံ့ကြအောင်လုပ်ထားတာမဟုတ်ကျွန်တော်တို့ဘက်ကရန်ကုန်ကိုအမြန်ဆုံးတည်ယူနိုင်ရေးကိုဆောင်ရွက်ထားပြီးဖြစ်ပါတယ
်ဟုတ်ကဲ့ဒီအလောင်းကိုရန်ကုန်ကိုတည်ဖို့မှလည်းဆရာတို့အတားဆီးတွေရှိနေတယ်လို့သိရတယ်ဆရာအဲ့ဒီအခြေအနေလေးလည်းသိချင်ပါတယ်ရှင
့်အဲ့ဒါကအာဏာပိုင်တွေကနေပြီးတော့လုံးပေးရမယ်ကိစ္စအခုကအာဏာပိုင်တွေကလုံးမပေးတဲ့အခါလုံးမပေးတဲ့အခါကျတော့ဒါကြံ့ကြမှုဖြစ်တာပဲ
ဟုတ်ကဲ့အခုနောက်တစ်ခုကလည်းဒီရန်ကုန်ကလိုက်သွားတဲ့သတင်းတောက်တွေလုံယုံရေးအန်တီရဲ့စိုးရိမ်နေရတယ်ဆိုတဲ့သတင်းတွေလည်းထွက်လာပါတယ်ဆရာဒီကိစ္စရောဆရာ
ဟုတ်တယ်အဲ့ဒါကဒီလိုဗျအာဏာပိုင်တွေကဒီကိုပါကြီးရဲ့ရုပ်ကလပ်ကိုမော်လ်မြိုင်မှာပဲမီးတင်းကျူစီခြင်းနဲ့နော်
ဟုတ်ကဲ့
ပြီးတော့အယူပြာကိုယူသွားစေခြင်းနဲ့နော်အဲ့ဒါကိုသူ့ရဲ့ဇနီးပင်မတန်တာကရန်ကုန်မှာပဲညီမျိုးတင်းကျူခြင်းနဲ့ဆိုတဲ့အခါကျတော့အနာပိုင်ညီဘက်ကဒါကိုသိပ်ပြီးတော့မလိုလားဘူးမလိုလားတော့အမီးမိန်းကမျိုးစုံကိုကျင့်သုံးလာတာပဲအဲသတင်းတောက်တွေကိုမမမကန်ရေးတယ်ဆိုတဲ့သဘောမျိုးနဲ့သူ့ဘက်ကညီနေသေးဗျသတင်းတောက်ကအမှန်တိုင်းသူတို့ညီနာအောင်ညီနေတိုင်းရေးတာပေါ့ပါတချို့အာဏာပိုင်အစိတ်ပိုင်းတွေကဒရင်နောက်တွေပေါ်ကိုအမြင်မကြည့်မှုတွေရှိတယ်။အဲဒါကြောင့်မလို့ဒရင်နောက်တွေကဂျန်ဒဲဟိုအန်ဒရီပေါ်ပြုမဲ့ပုံစံမျိုးတွေလှုပ်လာတာကိုတွေ့ရတာ
။ဟုတ်ကဲ့ဆရာဘလို့ပုံစံမျိုးတွေပါလဲဆရာ
။အမျိုးအမည်ပေါ်ပြလို့မရတဲ့လူတချို့ဟိုအဲ့ဒီဒရင်နောက်တွေစီးနေလိုက်ပါတဲ့ကာလမှာမရောမနေလှုပ်တာတို့နော်ကြောက်အောင်ရော့အောင်ချင်းကြောက်တဲ့ပုံစံမျိုးတွေလှုပ်တာပါ။
ဟုတ်ကဲ့ဒီကိုပါကြီးရဲ့အလောင်းစစ်ဆေးချက်နဲ့ပတ်သက်ပြီးတော့ဆရာတို့အခုနောက်ဆုံးအချိန်တွေကိုဗာမြတ်တည်ရပါလဲရှင
်နောက်ဆုံးအချိန်ကတော့တနတ်တန်ရ၅ချက်ရှိရဆိုတာကိုတည်ရတယ်မြို့တကြီးတွေဘာတွေမှာညူမဲနေတာကြီးရှိတယ်ပေါင်းနေမှာဒါတွေကမြင်မနေဆက်တဲ့ဘုံဒရာမျိုးဖြစ်နေတယ်နောက်ဝဲဘက်ဖနောက်သားဟက်တဲ့ကွာပြီးတော့နေတယ်နောက်ဥကောင်းကွာကြီးမွားနေတယ်အဲ့ဒီတော့ဒါကတော့ဥပဒေကြောင်းရအရင်ဆောင်ရွက်ဖို့လိုအပ်တဲ့အချက်လက်တွေပေါ်ပေါက်တဲ့သဘောပါပဲ
။ဟုတ်ကဲ့ဆစ်ဆစ်ချက်ယူတဲ့ဆရာဝန်တွေရောရှင့်ဘာများပြောတာရှိပါလဲရှင
့်။အဲဆရာဝန်တွေဘက်ကတော့အခုကြည့်ရတော့စစ်မှတ်တမ်းကိုသူတို့မထုတ်နိုင်သေးဘူးလေ။ဘာဖြစ်လို့လဲဆိုတော့ရန်ကုန်ဓာတ်ခွဲကမ်းမှာပို့ရစစ်ဆေးရမယ့်ဟာတွေစောင့်အောင်ပါ။ဟု
တ်ကဲ့ဆိုတော့ဆရာတို့ဒီနေ့ရောဘာအစီအစဉ်တွေများရှိပါလဲရှင့်။ဒီကိုပါကြီးရဲ့အလောင်းကိုအခုဒီရန်ကုန်ကိုတည်ဖို့ဆိုတာအခုဘယ်လိုအနေထားရှိနိုင်မလဲဆရာ
။ကျွန်တော်တို့ကတော့ ဒီဇနီးတွေမတနာရဲ့စန္ဒအရာဆက်တယ်သွားမှာပဲတာဝန်လုံခြုံရေးတာဝန်ယူဆောင်ရွက်ပေးရမှာကအနာမိတ်နေမှာတာဝန်ရှိတယ်အဲ့ဒါဒီနေ့ကတော့ဒီအလောင်းကိုရန်ကုန်ကိုအေးချမ်းစွာပေးဆောင်နိုင်ရေးအတွက်ဆက်လက်ပြီးဆောင်ရွက်သွားမှာဖြစ်ပါတယ်တာဝန်ဒါနဲ့ပတ်သက်လို့ရှိရင်ဒီကိစ္စကဝန်ကြီးဌာနအစိုးရအနေနဲ့ခိုင်သွေးဖို့ဆောင်ရွက်နေတယ်ဆိုတော့ပြီးထားတဲ့အခါကျတော့လုံခြုံရေးလမ်းကြောင်းလုံခြုံရေးတာဝန်ကိုဆက်လက်ပြီးတော့အနာဘိုင်းဒီဘက်ကယူပေးရမှာဖြစ်ပါတယ်။အဲ့တော့ကျွန်တော်ပြောချင်တာကတော့ဒီလမ်းကြောင်းတစ်ချောင်းမှာရှိတဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးကိုလေးစားတော့မိဘပြည်သူလူထုကြီးရလေဒီကိစ္စမှာမတ်တန်တာတို့ဝိုင်းဝန်းကူညီကြပါဝိုင်းဝန်းဝန်ညံပေးကြပါပါတီနိုင်ငံရေးအဖွဲ့ကြီးများကလည်းဝန်ညံပေးကြဖို့ရှင်သူများများကိုလည်းလက်ဆုံမိုး၍တောင်းမှလျှောက်ထားလိုတာကတော့ကူညီပြီးတော့စောင့်ရှောက်ပေးပါကိုပါကြီးရဲ့ဇနီးတွေမတ်တန်တာထပ်ပံ့ပြီးတော့မထိခိုက်မနစ်နာရလေအောင်ကူညီပေးတော်မူပါလို့ဆိုတော်လေးကိုတင်ပြပြလိုပါတယ်
ဟုတ်ကဲ့ဆရာဦးရောဘတ်ဆန်းအောင်ကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့